Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါခင်ဗျာ။ Washington မြို့တော် View American တန်ကနေ2016ခုနှစ် September 3ရက်စနေနေ့ညနေခင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိ9.16 19နဲ့25တို့ကနေစတင်အတန်လွှင့်နေပါပြီဗျာ။ဒီညနေခင်းအတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပါ
။မင်္ဂလာညနေခင်းပါရှင်။ဒီကနေ့ညနေခင်းသတင်းတွေကိုမှခွန်ညိုနဲ့ကျွန်မနန်းလာတို့ပြောပြပေးမှာပါ။ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံ20 G20 ထိပ်သီးညီလာခံကိုတခြားကမ္ဘာအကောင်ဆောင်တွေနဲ့အတူတက်ရောက်ဖို့အမေရိကန်သမ္မတဘရက်အိုဘားမားတရုတ်နိုင်ငံကိုရောက်ရှိလာပါပြီ။မနစ်ကပါရီမှာရရှိခဲ့တဲ့ကာဗွန်ဒိုင်အောက်ဆိုက်တန်ငွေလျှော့ချရေးသဘောတူညီချက်ကိုအတည်ပြုကြောင်းတရုတ်နိုင်ငံကဒီကနေ့ပဲကြေညာပါတယ်။ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ဥက္ကဋ္ဌဖြစ်တာဝန်ယူမဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကော်ဖီအာနန်ဟာဒီကနေ့ရန်ကုန်ကိုရောက်ရှိလာခဲ့ပါပြီ။ဒီလိုသတင်းတွေကိုအားမှာပါကိုရနိုင
်ဟုတ်ကဲ့ပါသတင်းတွေပြီးနားဆင်ရမယ့်ထဲမှာတော့နေပြည်တော်မှာချင်းပနေတဲ့21ရာစုပင်လုံညီလာခံကတော့ဒီကနေ့မှပဲချင်းပပြီးစီးသွားခဲ့ပါပြီ
အခုပြောသွားတဲ့အချိန်မှာပုံဝင်နေနေဝေဘာသာတွေတိုက်ခိုက်တာတွေလည်းပါသွားပါတယ်ဒီကိုယ်ကျင်းရဲ့မှာသွားရတာဒီလိုဖြစ်တာဟာဘာမှကြောက်ရွံ့မဖြစ်ဘူးလို့ဒီပါဒီလိုပဲယုံကြည်ပါတယ်အဲဒီတာမရှိပါ
နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ဖင်လုံညီလာခံမှာဒီကနေ့ပြောသွားတာဖြစ်ပါတယ်ငင်းငယ်ညီလာခံနောက်ဆုံးသတင်းပေးပို့ချက်အပြည့်စုံကိုမကြာခင်မှာနားဆင်ရမှာပါဒါပြင်ဒီညီလာခံကနေရှေ့ပါတွေဆက်လုပ်သွားဖို့လိုပါသလဲနိုင်ငံရေးကဲခတ်တီရဲ့၃၀ချက်နဲ့အတူမကြာခင်ကျင်းပမဲ့အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲမှာပါဝင်ခြင်းနဲ့ဆိုရင်တော့တိုင်းသားလက်နက်ကိုင်အဖွဲ့တွေအပြည့်ရစာချုပ် NCA မှာလက်မှတ်ထိုးရမယ့်အကြောင်းစတာတွေကိုနားဆင်ရဖို့ရှိပါတယ်ဒီအကြောင်းတွေမတိုင်ခင်မှာနောက်ဆုံးရနိုင်ငံတကာသတင်းတွေကိုတော့နန်းလောင်နဲ့မခွန်ကျိုတို့အကြေညာပေးမှာဖြစ်ပါတယ်ခင်ဗျာ
ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံ20 G20 ထိပ်သီးညီလာခံကိုတခြားကမ္ဘာအကောင်ဆောင်တွေနဲ့အတူတက်ရောက်ဖို့အမေရိကန်သမ္မတဘရက်အိုဘားမားဟာတရုတ်နိုင်ငံဟန်ဂျိုးကိုစနေနေ့ခင်းပိုင်းမှာရောက်ရှိပါရယ်။ညီလာခံမကျင်းပခင်မှာတရုတ်သမ္မတရှီကျင်းပင်နဲ့အိုဘားမားတွေ့ဆုံပါပါ။ထိပ်သီးညီလာခံကိုစနေနေ့တနင်္ဂနွေနေ့ရက်ကျင်းပတာပါ။ဒီညီလာခံပြီးရင်မစ္စတာအိုဘားမားဟာလာအိုစ်နိုင်ငံဗီယန်ချင်းကိုဆက်လက်ထွက်ခွာပြီးအင်္ဂါကနေဂျာရာပလင်းနဲ့အထိကျင်းပမယ်အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံနဲ့အရှေ့အာရှထိပ်သီးညီလာခံကိုတက်ရောက်မှာဖြစ်ပါတယ်။ G20 ညီလာခံအတွင်းခက်ခဲတဲ့အကြောင်းအရာအတော်များများနဲ့မစ္စတာအိုဘားမားရင်ဆိုင်ရမှာဖြစ်တယ်လို့ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံ20ကအကောင်ဆောင်တွေကနေကွေးနေတဲ့ကမ္ဘာစီးပွားရေးဦးမော်လာအောင်ဘလို့အကောင်ဆောင်လုပ်ကြမလဲဆိုတာနဲ့ယာရီဥဒုပြောင်းလဲမှုကိုရပ်တန့်သွားအောင်ရှေ့ဆက်တိုးလုပ်ကိုင်သွားဖို့အပြင်ထန်ဆွေးနွေးကြရမှာပါ။အိုဘားမားဟာသမ္မတတယောက်အနေနဲ့အာရှကို70ကြိမ်မြောက်ခီးထွက်တာဖြစ်ပြီးသူ့ရဲ့ရှင်းနှစ်ကြာသမ္မတတက်တန်းအတွင်းအာရှဒေသအတွင်းအမေရိကန်ရဲ့ဩဇာလွှမ်းမိုးမှုအားကောင်းအောင်ကြိုးပမ်းလာတာဖြစ်ပါတယ်။အိုဘားမားဟာတရုတ်သမ္မတရှီအပြင်တူရကီသမ္မတရစစ်ထိုင်ယက်အာရိုဝါနဲ့လည်းတွေ့ဆုံဖို့ရှိပါတယ်။ဒါအပြင်ရုရှားသမ္မတဗလာဒီမီယာပူတင်နဲ့လည်းညီလာခံရဲ့ဘေးဘက်မှာတွေ့ဆုံလိမ့်မယ်လို့ခန့်မှန်းရပါတယ်။ဗြိတိန်ဝန်ကြီးချုပ်ထရီဆာမေးနဲ့လည်းတင်းငွေနေမှာဥပမာတွေ့ဆုံမယ်လို့အိမ်ဖြူတော်ကပြောပါရယ်။ဒါဟာဆိုရင်ဥရောပသမဂ္ဂကနေဗြိတိန်နိုင်ငံခွဲထွက်ဖို့မဲပေးရွေးချယ်ခဲ့တာကြောင့်ဒေးဗစ်ကင်မရွန်ရာထူးကနှုတ်ထွက်ပြီးဇူလိုင်လမှာစတင်တာဝန်ထမ်းဆောင်ခဲ့တဲ့ဝန်ကြီးချုပ်မေးနဲ့ဥပမာတို့ပထမဆုံးအကြိမ်တွေ့ဆုံမှာလည်းဖြစ်ပါရယ်။
မနေ့ကပါရီမှာရခဲ့တဲ့ကာဗွန်ဒိုင်အောက်ဆိုက်တန်ငွေလျှော့ချရေးသဘောတူညီချက်ကိုအတည်ပြုကြောင်းတရုတ်နိုင်ငံကဒီကနေ့ပဲကြေညာသွားပါတယ်။ဒါကြောင့်ဒီနှစ်ကုန်မှာပါရီသဘောတူညီမှုစတဲ့အကောင့်တွေဖော်ဖို့ကြိုးပမ်းမှုတွေအတွက်အထောက်ပံ့ဖြစ်လာပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့လည်းတရုတ်နိုင်ငံဟန်ဂျိုးမြို့မှာမနေ့ဖြန်တနင်္ဂနွေနေ့မှာကျင်းပမဲ့စီးပွားရေးအင်အားကြီးနိုင်ငံ20 G20 ညီလာခံတိုင်ခင်ပဲရစ်သဘောတူညီချက်မှာတရားဝင်ပူးပေါင်းဆောင်ရွက်ခဲ့ကြောင်းကြေညာလိမ့်မယ်လို့ယူဆရပါတယ်။အမေရိကန်သမ္မတအိုဘားမားကစနေနေ့မှာတရုတ်နိုင်ငံကိုရောက်တာနဲ့ရာသီဥတုပြောင်းလဲမှုတွေနဲ့ပတ်သက်လို့ပြောဖို့ရှိတယ်လို့အင်ဗျူတော်ကကြေညာထားပါတယ်။သမ္မတအိုဘားမားအစိုးရတက်တန်း၈နှစ်အတွင်းအမေရိကန်နဲ့တရုတ်နှစ်နိုင်ငံကြားအင်တာနက်ကနေသတင်းအချက်အလက်တွေခိုးယူတိုက်ခိုက်မှုတောင်တရုတ်ပင်လယ်အရေးနဲ့တရုတ်ရဲ့အိမ်နီးချင်းတောင်ကိုရီးယားနိုင်ငံမှာဒုံးလက်နဲ့ကာကွယ်ရေးတပ်ဖြန့်ချထားမဲ့အစီအစဉ်တွေကြောင့်ဆက်ဆံရေးတင်းမာမှုမြင့်မားခဲ့ပေမဲ့ရာသီဥတုပြောင်းလဲမှုကိုတိုက်ဖြတ်ရင်းမှာတော့အတူလက်တွဲဆောင်ရွက်ကြဖို့နှစ်နိုင်ငံလုံးကြေညာထားတာပါ။ဆက်ယုံလုံယုံတွေကြောင့်ကာဗွန်ဒိုင်အောက်ဆိုက်တန်ငွေထုတ်လွှတ်မှုအမြင့်ဆုံးနိုင်ငံဟာတရုတ်နိုင်ငံဖြစ်ပြီးအမေရိကန်ကဒုတိယဖြစ်ပါတယ်။တရုတ်အမေရိကန်နှစ်နိုင်ငံပေါင်းရဲ့ဆက်ယုံလုံယုံတွေကကာဗွန်ဒိုင်အောက်ဆိုက်တန်ငွေထုတ်လွှတ်မှုပမာဏဟာတစ်ကမ္ဘာလုံးရဲ့38ရာခိုင်နှုန်းရှိနေတာပါ။
အမေရိကန်သမ္မတရွေးကောက်ပွဲမှာကိုယ်စားလှယ်လောင်းတို့ရဲ့စကားစစ်ထိုးပွဲတွေဟာအမြဲလိုအရေးပါလာပါတယ်။ဒါပေမဲ့လည်းပုံမှန်မဟုတ်ပဲလူကြိုက်နဲလာတဲ့သမ္မတကိုယ်စားလှယ်လောင်းတွေဖြစ်ကြတဲ့ Hillary Clinton နဲ့ Donald Trump တို့နှုတ်ဦးစလုံးအတွက်ဒီနှစ်စကားစစ်ထိုးပွဲတွေဟာမဲဆန္ဒရှင်တွေအပေါ်မှာပုံမှန်ထက်လွန်မိုးမဲ့ပုံရှိပါတယ်။ဒီနှစ်အတွက်မဲဆန္ဒရှင်တွေရဲ့သဘောထားကပြက်ပြက်တသားမရှိလာသလိုတစ်ဖက်ဖက်ကိုထောက်ခံဖို့စိတ်ဆန္ဒရှိတဲ့သူတွေအတွက်တစ်ဖက်ကိုပြောင်းပြီးတော့မဲပေးလိုက်ဖို့ကတိမ်မခက်လာဘူးဆိုပြီးတော့တောင်ကိုရီးယားတက္ကသိုလ်နိုင်ငံရေး Institute က Director Dan Shona က AP သတင်းဌာနကိုပြောပါရယ် Washington Post နဲ့ ABC သတင်းဌာနတို့ဒီသတင်းပတ်အစောပိုင်းကထုတ်ပြန်လိုက်တဲ့စစ်တမ်းတစ်ခုအရ American 47ရခိုင်နှုန်းက Hillary Clinton ကိုသဘောကျပြီးတော့56ရခိုင်နှုန်းကသဘောမကျဘူးလို့ The Washington Post ကဆိုပါရယ်ဒါဟာလူမှုမြင်ကွင်းမှာ25နှစ်နေပါကြအောင်ကျင်းလဲခဲ့တဲ့ Hillary Clinton အတွက်လူကြိုက်အ ਨੇ ဆုံးကာလလည်းဖြစ်တယ်လို့ဆိုပါရယ် Trump ရဲ့အခြေအနေကပိုးပြီးတော့တောင်ဆိုပါသေးတယ် American 35ရခိုင်နှုန်းကတော့သူ့ကိုသဘောကျပုံရပြီးတော့63ရခိုင်နှုန်းကသဘောမကျကြဘူးလို့သတင်းစာကဖော်ပြပါရယ်တမရကိုစလဲလောင်းနှစ်ဦးရဲ့စကားစစ်ထိုးပွဲကို3ချိန်ကျင်းပမှာဖြစ်ပြီးပထမဆုံးပွဲကိုတော့ September 26ရက်နယူးယောက်မြို့က Hotspur Traffic သို့မှကျင်းပမှာပါဒီပွဲကို ABC သတင်းဌာနကသတင်းကြေညာသူ Lisa Holtz ကတာဝန်ယူညှိနှိုင်းကြေညာသူအဖြစ်လုပ်ကိုင်မှာပါဒုတိယပွဲကို October 9ရက်နဲ့တတိယပွဲကိုတော့ October 19ရက်မှာကျင်းပမှာဖြစ်ပါရယ
်စီးရီးယားရဲ့နယ်စပ်မြို့ကိုဗန်နီမှာတူရကီလုံခြုံရေးတပ်ဖွဲ့တွေကိုစီးရီးယားကတ်တိုကြာမှာတောက်ကြနေကတိုက်ပွဲတွေအပြင်းထန်ဖြစ်ပွားခဲ့ပါတယ်။တူရကီဘက်ကနေဆက်မှာဒတိုင်းဆောင်နေတာကိုကန့်ကွက်စံထပြကြတဲ့လူစုကိုတူရကီလုံခြုံရေးတပ်ဖွဲ့တွေကမျက်ရည်ယိုပုံးနဲ့ရေပိုက်တွေတုံပြီးတော့လူစုခွဲခဲ့တာဖြစ်ပါတယ်။တူရကီလုံခြုံရေးတပ်ဖွဲ့တွေဟာစံထပြသူတွေကိုတနက်နဲ့ပစ်ခဲ့တဲ့အကြောင်းအနည်းဆုံးတယောက်သေဆုံး၁၀ယောက်ဒဏ်ရာရခဲ့တယ်လို့ခတ်အရာရှိတွေက VOA ကိုပြောပါတယ်။တူရကီဘက်ကတော့အဲ့ဒီဆွဆွဲချက်ကိုညှင်းထားပါတယ်။ခတ်တွေကကိုပိုင်အုပ်ချုပ်တဲ့ဒေတာနယ်မြေအဖြစ်ကြေညာထားတဲ့ကိုဗန်နီဒေတာရဲ့နိုင်ငံခြားရေးဝန်ကြီးအိဗရာဟင်ခူတိုကဒဏ်ရာတနတ်ဒဏ်ရာနဲ့လူနှစ်ဦးသေဆုံးခဲ့ကြောင်းနဲ့ဒဏ်ရာရတဲ့သူအများပြားရှိခဲ့ပြီးဆေးကုသမှုခံယူနေကြတယ်လို့ပြောပါတယ်ဒီသတင်းတွေနဲ့ပတ်သက်လို့တူရကီစစ်ဖက်ဆိုင်ရာကို Reuters သတင်းဌာနကမေးတဲ့အခါမှာအုပ်စုတစုကနယ်စပ်ကိုကတ်လာပြီးဆောက်လုပ်ရေးလုပ်ငန်းခွင်ကစစ်ပစ္စည်းတွေအလုပ်သမားတွေနဲ့စစ်သားတွေကိုကြောက်တုံးတွေနဲ့ပစ်ပေါက်ခဲ့တဲ့အကြောင်းဖြေကြားခဲ့ပါတယ်မျက်ရည်ပုံးနဲ့ရေပိုက်တွေတုံးခဲ့ပေမဲ့တနတ်နဲ့ပစ်ခဲ့တာမျိုးမရှိဘူးလို့လည်းဖြေထားကြောင်း Reuters မှာဖော်ပြထားပါတယ်
VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1068 ညလိုင်းဒိုမီတာ19 kHz 15965လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီ VOA ကနေစနေနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်နိုင်ငံတော်၏အတိုင်ပင်ခံပုဂ္ဂိုလ်နိုင်ငံခြားရေးဝန်ကြီးဒေါက်အောင်ဆန်းစုကြည်ဟာမကြာခင်ရက်ပိုင်းတွေအတွင်းပြည်ပခီးစဉ်တွေဆက်တိုက်ဆိုသလိုထွက်ပေါ်ရှိနေပါတယ်။ဒီထဲမှာပထမဦးဆုံးခီးစဉ်ကတော့အရှေ့အာရှထိပ်သီးအစည်းအဝေးနဲ့အရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံထိပ်သီးအစည်းအဝေးတွေကျင်းပမဲ့လာအိုစ်နိုင်ငံကိုသွားမှာပါ။ဒီခီးစဉ်တွေနဲ့ပတ်သက်ပြီးနိုင်ငံခြားရေးဌာနညွန်ကြားရေးမှူးဒေါက်အေအေဆိုက VOA ကိုအခုလိုအတည်ပြုပြောဆိုပါရစေ။
အခုပြောနိုင်တာအဲ့ခီးစဉ်တွေသွားမှာအစ်စိကတော့အာဆီယံဆမ်မစ်အစည်းအဝေးထဲမှာတော့တက်ကိုတက်မယ်။နောက်ပြီးတော့ဒီဟိုအိန္ဒိယကြီးစီကအိန္ဒိယသွားတာမဟုတ်ဘူး။ဘင်းစက်ဆမ်မစ်ရှိရလေ။အိန္ဒိယက BRICS အစည်းအဝေးနဲ့အတူတူဘင်းစက်ဆမ်မစ်ကလုပ်မယ်ဆိုတော့ဘင်းစက်ဆမ်မစ်ကိုတက်ဖို့ရှိတယ်ပေါ့။အဲ့ဒါရယ်။နောက်အခု UN သွားတက်မယ်လေ။ဟို UN သွားမှာအင်္ဂလန်ဝင်မယ်။အင်္ဂလန်မှာတော့တာမတ်ကြီးတွေနဲ့တွေ့ဖို့။ဒါဆိုတော့အရင်လွန်ခဲ့တဲ့နှစ်လလောက်ကအာရှမှာရှိလို့မြန်မာတာမတ်ကြီးတွေကိုသူကတွေ့ပြီးပြီ။နောက်ဖက်ချန်တာမတ်ကြီးတွေလည်းမတွေ့ရသေးဘူး။အခုနောက်ဖက်ချန်တာမတ်ကြီးတွေတွေ့ဖို့အင်္ဂလန်ကိုဆက်တထားပြီးတော့ခေါ်ထားတယ်။အဲ့ဒီတော့ခီးစဉ်စီစဉ်နေတယ်ဆိုတော့သိတယ်ဒါပေမဲ့ဘယ်အချိန်မှဖြစ်သွားမလဲဆိုတော့အမှန်ပဲ။
အရှေ့အာရှထိပ်သီးအစည်းအဝေးနဲ့အာဆီယံထိပ်သီးအစည်းအဝေးတွေကိုလာအိုစ်နိုင်ငံဗီယန်ချင်းမြို့တော်မှာစက်တင်ဘာလ6ရက်နေ့ကနေ10ရက်နေ့အထိကျင်းပမှာဖြစ်ပြီးအမေရိကန်သမ္မတဘရက်အိုဘားမားအပါအဝင်ဒေတာရင်းကထိပ်တန်းခေါင်းဆောင်တွေတက်ရောက်ကြမှာပါ။နိုင်ငံခေါင်းဆောင်အသီးသီးမိန့်ခွန်းပြောကြမဲ့53ကြိမ်မြောက်ကုလသမဂ္ဂထွေထွေညီလာခံကတော့စက်တင်ဘာလ20ရက်နေ့မှာစတင်မှာမယ်။နယူးယောက်မြို့မှာကျင်းပမဲ့ကုလသမဂ္ဂထွေထွေညီလာခံကိုတက်ရောက်ဖို့အမေရိကန်ပြည်ထောင်စုကိုဒေါက်အောင်ဆန်းစုကြည်လာရောက်တဲ့အခါဝါရှင်တန် DC မြို့တော်ကိုလည်းလာပြီးတော့သမ္မတဘရက်အိုဘားမားနဲ့တီးခြားတွေ့ဆုံဖြစ်ပေမဲ့အစီအစဉ်အသေးစိတ်ကိုတော့မသိရသေးပါဘူး။သမ္မတဥပမာကသူ့ရဲ့သမ္မတတက်တန်းအတွင်းအမေရိကန်ပြည်ထောင်စုကိုလာရောက်ဖို့ဒေါအောင်ဆန်းစုကြည်ကိုဖိတ်ကြားတာကိုဒေါအောင်ဆန်းစုကြည်ကလက်ခံထားတာဖြစ်ပါတယ်။အမေရိကန်အစိုးရအမျိုးသားလုံခြုံရေးဆိုင်ရာဒုတိယအကြံပေးပုဂ္ဂိုလ် Ben Rhodes နဲ့ဇူလိုင်လမြန်မာနိုင်ငံခီးစဉ်အတွင်းနေပြည်တော်မှာဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံချိန်မှာသမ္မတဥပမာရဲ့ဖိတ်ကြားချက်ကို Ben Rhodes ကပြောဆိုခဲ့တာပါ။အိန္ဒိယနိုင်ငံဂါဝပြည်နယ်ပန်ဂျပ်မြို့မှာအောက်တိုဘာလ15ရက်နဲ့16ရက်တွေမှာကျင်းပမဲ့ရှစ်ချိန်မြောက် BRICS ထိပ်သီးအစည်းအဝေးနဲ့အတူ BIMSTEC အစည်းအဝေးထိပ်သီးအစည်းအဝေးကိုလည်းကျင်းပမှာဖြစ်ပါတယ်။ BRICS ထိပ်သီးအစည်းအဝေးကိုဘရာဇီးလ်ရုရှားအိန္ဒိယတရုတ်တောင်အာဖရိကနိုင်ငံတွေကခေါင်းဆောင်နဲ့တက်ရောက်မှာဖြစ်ပါတယ်။ BIMSTEC ကတော့ဘင်္ဂလားဒေ့ရှ်အိန္ဒိယမြန်မာသီရိလင်္ကာထိုင်းဘူတာနဲ့နီပေါ်နိုင်ငံတွေကခေါင်းဆောင်နဲ့တက်ရောက်မဲ့ထိပ်သီးအစည်းအဝေးပါ။ BRICS ထိပ်သီးအစည်းအဝေးအင်ရှင်နိုင်ငံဖြစ်တဲ့အိန္ဒိယက BIMSTEC အဖွဲ့ဝင်နိုင်ငံတွေကခေါင်းဆောင်တွေကိုလည်းတပါးတည်းဖိတ်ကြားပြီးတော့အားလုံးတွေ့ဆုံဆွေးနွေးနိုင်အောင်စီစဉ်တာဖြစ်ပါတယ်။
မြန်မာနိုင်ငံပေါ်ချမှတ်ထားတဲ့စီးပွားရေးတံခတ်ပိတ်ဆို့မှုတွေကိုဒေါန်ဆန်းစုကြည်အမေရိကန်နိုင်ငံရောက်ရှိစဉ်အတွင်းရှော့ပေါ့ပေးကောင်ပေးနိုင်တယ်လို့အမေရိကန်အရာရှိတွေကိုကိုကပီရိုက်တာသတင်းမှဖော်ပြထားပါတယ်။ဒီတံခတ်ပိတ်ဆို့မှုတွေကိုဘယ်တိုင်းတာထိရှော့ပေးမလဲဆိုတာဒေါန်ဆန်းစုကြည်နဲ့တွေ့ဆုံဆွေးနွေးပြီးသမ္မတအိုဘားမားဆုံးဖြတ်ချက်ချမယ်လို့ခန့်မှန်းရကြောင်းသတင်းမှဖော်ပြထားတာပါ။တရုတ်နိုင်ငံမှာကျင်းပမယ့်ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံ20 G20 ထိပ်သီးညီလာခံကိုသမ္မတအိုဘားမားတက်ရောက်ပြီးရင်လာအိုနိုင်ငံဘီယန်ဂျင်းမှာအင်ကာနေကကြာသာပတေးနေ့ထိကျင်းပမယ့်အရှိတောင်အာရှနိုင်ငံများတွင်အာဆီယံနဲ့အရှေ့အာရှထိပ်သီးဆွေးနွေးပွဲကိုတက်ရောက်မှာဖြစ်ပြီးအဲ့ဒီထိပ်သီးဆွေးနွေးပွဲကိုဒေါန်ဆန်းစုကြည်လည်းတက်ရောက်ဖို့ရှိပါတယ်။ဒေါန်ဆန်းစုကြည်ဟာအမေရိကန်ကိုစက်တင်ဘာလ14ရက်နဲ့15ရက်မှာလာရောက်မှာဖြစ်ပြီးသမ္မတအိုဘားမားဒုတိယသမ္မတဂျိုးဘိုင်ဒန်အပြင်လွှတ်တော်အမတ်တွေစီးပွားရေးခေါင်းဆောင်တွေနဲ့လည်းတွေ့ဆုံဖို့ရှိပါတယ်။မြန်မာနိုင်ငံပေါ်တန်ခတ်ပိတ်ဆို့မှုရွှေ့ချရေးနဲ့ပတ်သက်လို့အင်ဂျီရောကဘာမှမှတ်ချက်မပေးပါဘူး။ဒါပေမဲ့အမေရိကန်ရဲ့ဒီအရေးယူတန်ခတ်မှုတွေဟာမြန်မာနိုင်ငံဒီမိုကရေစီရေးပြုပြင်ပြောင်းလဲမှုတွေဖြစ်ပေါ်လာစေဖို့ PRP ကရောက်တဲ့အတွက်အမေရိကန်ကအရေးယူတန်ခတ်မှုတွေဆက်ပြီးထားရှိဖို့လူခွင့်ရေးဆောင်ကြည့်ရေးအဖွဲ့ HRW ကတောက်ကြနေကပဲတောင်းဆိုသွားပါတယ်
။ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ဥက္ကဋ္ဌဖြစ်တာဝန်ယူမဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ဟာဒီကနေ့စနေနေ့ညနေမွန်လွဲ3နာရီကျော်မှာမြန်မာနိုင်ငံရန်ကုန်လေးစိတ်ကိုရောက်ရှိလာခဲ့ပါပြီ။မစ္စတာအာနန်ဟာစက်တင်ဘာလ5ရက်နေ့မှာအမျိုးသားပြန်လည်တင်မြှင့်ရေးနဲ့ငင်းချမ်းရေးဗဟိုဌာန NRPC မှနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်နဲ့တွေ့ဆုံဆွေးနွေးပြီးတဲ့နောက်ပူရဲသတင်းစာရှင်းလင်းပွဲပြုလုပ်မှဖြစ်ပါတယ်။အဲ့ဒီနေ့မှာပဲမစ္စတာအာနန်ကရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ရဲ့လုပ်ငန်းတွေနဲ့ပတ်သက်လို့ကြေညာမှလည်းဖြစ်ပါတယ်။သူကရခိုင်ပြည်နယ်စစ်တွေမြို့ကိုစက်တင်ဘာလ6ရက်နေ့ခုနှစ်ယောက်မှာသွားဖို့ရှိပါတယ်။သူရဲ့ရခိုင်ပြည်နယ်ခီးစဉ်အတွင်းရခိုင်ပြည်နယ်အတွင်းကသက်ဆိုင်ရာအဖွဲ့အစည်းတွေလူပုတ်ကိုယ်တွေနဲ့တွေ့ဆုံပြီးတော့ကော်မရှင်ရဲ့လုပ်ငန်းစဉ်တွေကိုရှင်းလင်းတင်ပြဖို့လည်းစီစဉ်ထားပါတယ်ရှင
်။နောက်ဆုံးရနိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့မခွန်ညိုတို့ကြီးညာပေးသွားတာဖြစ်ပါတယ်။အခုတော့သတင်းဆောင်မတွေကိုတင်ဆက်ပေးတော့မှာပါ။အရင်ဆုံးတော့21ရာစုပင်လုံးကြီးလာကန်နဲ့ဆိုင်တဲ့သတင်းတွေကိုတင်ပြပေးတော့မှာဖြစ်ပါတယ်။21ရာစုပင်လုံပြည်တော်စုငင်းငယ်ညီလာခံပထမအကြော့ဟာဒီကနေ့ပဲပြီးဆုံးသွားခဲ့ပါပြီ။ဒုတိယအကြော့ညီလာခံကိုတော့နောက်6လအကြာမှာကျင်းပဖို့ရှိပြီးတော့ဒီကြားထဲမှာတော့အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေပြုလုပ်သွားမှာဖြစ်ပါတယ်။အခုညီလာခံအတွင်းတင်ပြချက်တွေဟာပုံမှန်လင်းလင်းရှိသလိုအပြန်အလှန်ဝေဖန်မှုတွေလည်းရှိခဲ့တာပါ။ဒါပေမဲ့လည်းငင်းငယ်ကြီးအတွက်ရှိနေတဲ့ပြဿနာတွေကိုဖြေရှင်းဖို့အစိုးရအနေနဲ့ရှိကပဲဖြစ်ဖြစ်နောက်ကပဲဖြစ်ဖြစ်ရက်တီပြီးဖေးမလက်တော်ဆောင်ရွက်သွားပါမယ်လို့ဒေါအောင်ဆန်းစုကြည်ကကတိပေးသွားပါတယ်။နေပြီးတော့ငင်းငယ်ညီလာခံမှာရောက်နေတဲ့ကိုသားညုံကသတင်းပေးပို့ထားပါတယ်ခင်ဗျာ
။လေးရတာကျင်းပါတဲ့ဒီပြည်အောင်စုငင်းငယ်ညီလာခံတွင်းမှာတော့အစိုးရတက်မတော်နိုင်ငံရေးပါတီတွေနောက်ပြီးတော့တိုင်းသာလက်နက်ကိုင်ဖွဲ့စည်းသီးသီးကသူတို့ရဲ့ငင်းငယ်နဲ့ပတ်သက်တဲ့ရက်တီချက်သဘောထားတွေကိုပို့ဝင်လင်းလင်းပဲစာတမ်းတွေတင်သွင်းဆွေးနွေးသွားတာတွေ့ရပါတယ်။ဒီနေရာမှာတက်မတော်နဲ့တိုင်းသာလက်နက်ကိုင်ဖွဲ့စည်းတွေကြားမှာငင်းငယ်နဲ့ပတ်သက်လို့သူတို့ရဲ့ရက်တီချက်သဘောထားတွေဟာအတော်လေးကွဲလွဲနေတာမို့လို့စိုးရိမ်မှုတွေလည်းပေါ်ထွက်ခဲ့ပါတယ်။ဒါပေမဲ့လည်းပြဿနာကိုစိုးရိမ်စရာမလိုဘဲနဲ့ပြဿနာကိုရှောင်နာအောင်စိုးရိမ်စရာကောင်းတယ်ဆိုပြီးတော့နိုင်ငံတော်ရဲ့တိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ကအပိတ်မေခွန်းထဲမှာထည့်သွင်းပြောဆိုသွားပါတယ်
။အခုပြောသွားတဲ့အချိန်မှာပုံဝင်နေတဲ့ဝေဘာနာတွေတိုက်ခိုက်တာတွေလည်းပါသွားပါတယ်။ဒီကိုယ်စီရဲ့မှာသွားရတဲ့ဒါဒီလိုဖြစ်တာဟာဘာမှကြောက်ရမဖြစ်ဘူးလို့ဒီပါဒီလိုပဲယူကြည့်ပါဆိုးရင်ကြမရှိပါဘူးပြဿနာကိုဆိုးရင်ကြမဖြစ်ပါဘူးပြဿနာမရှိရင်ဆောင်းနာဆောင်းနေရတာကဒါကတော့ဆိုးရင်ကြဖြစ်ပါဘူးဆိုးရင်ကြမဖြစ်ပါဘူးပြဿနာကိုဆိုးရင်ကြမဖြစ်ပါဘူးဒါကြောင့်တတ်သိရှိရှိနဲ့ကျွန်တော်ဒီပြဿနာကိုရင်ဆိုင်နေဖြေရှင်းနိုင်တဲ့အရေးချင်းတွေကိုကျွန်တော်တို့မွေးထုတ်မယ်ကျွန်တော်တို့အတူလက်ပဲပြီးတော့တူဦးကိုတူကူညီမယ်ဖေးမှမယ်တူရဲ့အမြင်ကိုတူကလေးစားမယ်နားထောင်မယ်သဘောချင်းမတိုက်ဆိုင်ရင်တောင်မှဘာကြောင့်မတိုက်ဆိုင်တဲ့သဘောကိုသိနေတာလဲဆိုတာကိုစဉ်းစားဒါမှဒီမှာတို့အားလုံးကညီညီညွတ်ညွတ်နဲ့ဆက်ပြီးတော့လူချင်းနဲ့ညီကြရေးပန်းတိုင်ကိုရောက်သွားနိုင်မှာဖြစ်ပါတယ်
အတိတ်ရဲ့စီမံမှုကိုခံမဲ့စားအနာဂတ်ကိုစီမံကြဖို့နဲ့မတူညီချက်တွေကိုအပြန်အလှန်လေးစားကြဖြစ်ငင်းငယ်ရေးပန်းတိုင်ကိုရောက်သွားနိုင်မယ်လို့ဒေါန်ဆတ်စုကြည်ကပြောခဲ့ပါတယ်အခုဒီ21ရာစုပင်လုံညီလာခံစနစ်ချက်တွေအားလုံးကိုနိုင်ငံပိုင်သတင်းဌာနတွေကလည်းတရိုက်ထုတ်လွှင့်ခဲ့တာပါဒါဟာပြည်သူတွေအနေနဲ့ငင်းငယ်ရေးဖြစ်စဉ်ဟာဘလောက်ထိခက်ခဲလဲဆိုတာကိုသိနိုင်အောင်လို့ ਨੇ ဘသူတွေကပြည်သူတွေပေါ်မှာစေတနာထားတယ်ဆိုတာကိုပြည်သူတွေကိုယ်တိုင်ဆုံးဖြတ်နိုင်မှုဖြစ်တယ်လို့ဒေါန်ဆန်းစုကြည်ကပြောခဲ့ပါတယ်အခုဒီစနစ်ပွဲအတွင်းဖက်ဒရယ်နဲ့ပတ်သက်လို့ယူဆပြောင်းစုတက်မတော်ဖွဲ့စည်းမှုအယူဆတွေမှာတက်မတော်နဲ့တိုင်းရင်းသားတွေကြားနောက်တိုင်းရင်းသားချင်းချင်းကြားမှာလည်းအတော်လေးမတူကိုယ်လဲချက်တွေရှိခဲ့ပါတယ်ဒါအပြင်ညီညာရေးလုပ်ငန်းစဉ်ရှစ်ဆက်အကောင့်ထဲပေါ်ရေးပိုက်မှာလည်းအခက်အခဲတွေရှိနေပါတယ်။ရှစ်တလဝင်းကျင်မှာကျင်းပတော့မဲ့မျိုးသားအဆက်နိုင်ငံရေးဆွေးနွေးပွဲတွေကိုတက်ရောက်နိုင်ဖို့ဒီ NCA နိုင်ငံလုံးဆိုင်ရာပြစ်ခတ်ရက်စေးစာချုပ်ကိုလက်မှတ်ထိုးရမယ်လို့တက်ဖက်ကလူလာတဲ့သဘောမှာတွေ့ရပါတယ်။ NCA လက်မှတ်မထိုးထားတဲ့တိုင်းရင်းသားတွေဘက်ကတော့ဒါကိုချိန်ဆနေကြတော့မှသူတို့ဘက်ကလူလာချက်တွေကိုတောင်းဆိုထားတဲ့အကြောင်း NCA လက်မှတ်ထိုးအဖွဲ့မှမပါတဲ့ရှမ်းပြည်မြောက်ပိုင်းဒီရှမ်းပြည်တူတဲပါတီ SSC ရဲ့ဒုတိယဥက္ကဋ္ဌစိုက်ခွန်ဆိုင်က VOA ကိုပြောပါတယ
်ဒီပြည်လုံးအပြစ်ခတ်ရဆွေးရေးအစိုးရအကြံပေးဖို့ပြီးရင်တစ်ဆက်တည်းကျွန်တော်တို့တိုင်းရင်းသားလက်မှတ်မထိုးရတဲ့တိုင်းရင်းသားတွေလည်းနဲ့အပြင်အတိုင်းသားအလုံးပေါ့ကျင်ညာမယ်ဒါတစ်ချက်နော်နောက်ပြီးတော့ကျွန်တော်တို့အရေးကြီးဆုံးကအလုံးပါဝင်နိုင်ရေးအလုံးပါဝင်နိုင် MCA ရဲ့အပိုက်33ပေါ့ဒါ33ပဲရှိတယ်လေအလုံးပါဝင်နိုင်အတိုင်းအဲ့တိုင်းလုပ်ဖို့ဆိုတော့နှစ်ဖက်သုံးဖို့ကြံထားခြင်းအပြင်ပြည်တွင်းစီမိကိုမိခဲပြဖုံးတို့လို့ဖြစ်တယ်လေကြီးမူကြီးလေတွေမနေတိုက်လိုက်ဒီမိဘွားကလေးကတော်မီကြီးဖြစ်လောင်သွားနိုင်တယ်ဒါမှမဟုတ်ကျွန်တော်တို့ပြောတာပါငင်းညာရင်ညင်းတပီလုံးအပြစ်ခတ်ရဆေးရေးဆိုတဲ့ဂုံနဲ့တရက်နဲ့ညီဖို့လို့တယ်နော်အဲ့ဒါမှဒါလည်းကျွန်တော်ကဂုံရှိရှိတခါရှိရှိအားလုံးနှစ်ဖက်စလုံးပေါ့နော်အစိုးရနဲ့ကျွန်တော်တို့ကလည်းဒီတန်းတူမြတ်တာဆိုတာနဲ့ကျွန်တော်တို့ဒီလုံနိုင်ပါလိမ့်မယ်ဟုတ်လား
အခုအမျိုးသားအဆင့်နိုင်ငံဆွေးနွေးပွဲတွေမတိုင်ခင်မှာရော NCA လက်မှတ်ထိုးနိုင်မယ့်အနေအထားရှိကြ
တယ်အဲ့ဒါကိုကျွန်တော်ဆွေးနွေးမယ်ဆက်ဆွေးနွေးမယ်ဆက်ဆွေးနွေးပြီးတော့မှကျွန်တော်တို့စူးစမ်းပါမယ်တို့လိုချင်တဲ့အပိုင်းကိုလည်းကျွန်တော်တို့ပြစ်ပယ်မထားပါဘူးကျွန်တော်လည်းစဉ်းစားပါမှာကျွန်တော်တို့လည်းညှိနှိုင်းပါကျွန်တော်တို့လိုချင်တဲ့အပိုင်းကိုလည်းတို့ပြစ်ပယ်မထားပဲနဲ့အပြန်အလှန်ပေါ့နော်ကျွန်တော်တို့ဒန်းတူမြတ်တာဆိုတာနဲ့ဆက်လက်ဆွေးနွေးသွားဖို့ကျွန်တော်မျှော်လင့်ပါတယ
်ဒေါ်ဆန်းစုကြည်ကတော့အခု21ရာစုပင်လုံညီလာခံဟာညီညာရေးဖြစ်စဉ်ရဲ့အစိတ်ပိုင်းတစ်ရပ်ဖြစ်တယ်လို့ပြောပါတယ်ညီညာရေးလုပ်ငန်းစဉ်ကိုလည်း3နှစ်ကနေပြီးတော့9နှစ်အထိလှုပ်သွားဖို့ရည်မှန်းထားကြတာပါလေးစားသူအချို့ကတော့ညီညာရေးဖြစ်စဉ်တစ်ခုလုံးအောင်မြင်ဖို့ဆိုရင်တော့ဒီထက်အချိန်ယူရနိုင်တယ်လို့ခန့်မှန်းကြပါတယ်ဘာဖြစ်ဖြစ်ဒီညီလာခံရဲ့ရလဒ်မှာတော့ဘတူကောလိပ်ချက်တွေကိုပြုဝင်လေးလေးနဲ့အပြန်လန်တိခွင့်ရလိုက်ကြလို့ပဲညီညာရေးလုပ်ငန်းစဉ်ဟာခက်ခဲပြီးတော့အပြန်လန်ယုံကြည်နားလည်မှုတွေလိုအပ်နေကြတော့မယ်ဆိုတာကိုလည်းတွေ့လိုက်ကြရပါတယ်ခင်ဗျာကျွန်တော်တားညူပါနေပြည်တော်ကနေပြီးတော့သတင်းပေးပို့ပါတယ
်နေပြည်တော်ကနေကိုတားညူသတင်းပေးပို့ခဲ့တာဖြစ်ပါတယ်ခင်ဗျာ21ရာစုပင်လုံညီလာခံကနေအစဖြစ်ပြီးတော့တနိုင်ငံလုံးအတိုင်းတာနဲ့လုံခြုံတည်ငြိမ်ပြီးတိုင်းသားပြည်သူလူထုဘဝတွေအတွက်ပို့ပြီးခိုင်မာလေးနဲ့လက်တွေ့ကြတဲ့စစ်မှန်တဲ့ညီညာရေးဖော်ဆောင်မှုတွေကိုဆက်လက်လှုပ်ဆောင်သွားဖို့လိုတယ်လို့နိုင်ငံရေးအကဲခတ်တွေကပြောလိုက်ပါတယ်။နှစ်ရှည်ကြာပြည်တွင်းစစ်မီးနဲ့စစ်ရေးပဋိပက္ခတွေကြောင့်အိုးအိမ်ထွက်ခွာဆုံးပြေးခဲ့ရတဲ့စစ်ပီးဒုက္ခတွေတွေနဲ့ဒေသခံတွေရဲ့လူခွင့်ချိုးဖောက်ခံရမှုတွေကိုလည်းအရေးတကြီးအလေးထားဆွေးနွေးဖို့ကြဖို့ကိုလည်းတိုက်တွန်းလိုက်ပါတယ်အသေးစိတ်ကိုတော့မတ်စုမွန်ကစူးစီးတင်ပြထားပါတယ်ခင်ဗျာ
ဟုတ်ပါတယ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကိုရိုင်းဦးဆောင်စီစဉ်ခဲ့တဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ21ရာစုပင်လုံကတော့ဒီကနေ့ပြီးဆုံးသွားပြီဖြစ်ပါတယ်တက်ရောက်လာတဲ့သူတွေရဲ့မတူကွဲပြားတဲ့ယက်တီချက်တင်ပြဆွေးနွေးမှုတွေကနေမပြေလည်မှုတွေကိုဖြေရှင်းနိုင်မယ်ကောင်းမွန်တဲ့နီလန်းအဖြေထွက်နိုင်ဖို့ကတော့အချိန်ယူရလိမ့်မယ်လို့သုံးသပ်မှုတွေရှိပါတယ်ညီလာခံကျင်းပကြိမ်၄ရက်တာလုံးနိုင်ငံရေးအစုအဖွဲ့ကပါဝင်သင့်ပါဝင်ထိုက်သူအနေနဲ့တက်ရောက်ခဲ့တဲ့မဟာဗျူဟာနဲ့မူဝါဒလေ့လာရေးအင်စတီကျူရဲ့တင်နန်းမိုင်းဆိုင်ရာညွှန်ကြားရေးဦးအောင်သူငင်းကသူ့အမြင်အခုလိုပြောပါတယ
်ဒီညီလာခံမှာတော့အဖွဲ့အစည်းကြီးကကိုယ်စားလှယ်အဖွဲ့လိုက်သူတို့ကတယောက်ကိုဆိုလို့ရှိရင်10မိနစ်တင်ပြခွင့်ရပါတယ်အဲ့တော့စုစုပေါင်းတင်ပြတဲ့လူက82ယောက်ဆိုတော့အမြင်တွေကလည်းမျိုးစုံပေါ့နော်တော်တော်လေးလည်းကွဲပြားကြတဲ့အနေအထားတွေရှိပါတယ် MCA လက်မှတ်ထိုးထားတဲ့အဖွဲ့တွေလည်းတက်သလိုလက်မှတ်မထိုးထားတဲ့အဖွဲ့တွေလည်းသူတို့ရဲ့ဟိုရည်တည်ချက်ကိုတင်ပြနိုင်တဲ့အနေအထားတော့ရှိပါတယ်ဆိုတော့နောက်တစ်ခုကတော့လည်းချက်ချင်းကြီးပြည်လည်မယ်လို့လည်းမယူဆနိုင်ပါဘူးဒါငင်းငန်းရေးလုပ်ငန်းစဉ်က process ပေါ့ဟိုရေးရှိဆက်သွားရမယ်ရေးရှိလည်းအပြန်လှန်အပေးယူနေတဲ့ဟိုသွားရမယ်လို့ထင်ပါတယ
်လေးရတာကျင်းပခဲ့တဲ့21ရာစုပင်လုံကိုတက်ရောက်လာတဲ့လက်နက်ကိုင်းဖွဲ့တွေနိုင်ငံရေးအင်အားစုတွေရဲ့သဘောထားရည်တည်ချက်တွေကိုဖတ်ကြားတင်သွင်းတဲ့အစီရင်ခံစာတွေတင်ပြချက်တွေကနေတဆင့်ပြည်သူတွေဘက်ကသိရှိခွင့်ရလိုက်ပြီးဖြစ်တဲ့အတွက်ရှေ့လျှောက်လှုပ်ဆောင်ရမယ်ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုဘလို့ပုံဖော်သွားကြမလဲဆိုတာအသေးချာဆက်ဆွေးနွေးသွားကြရမယ်အနေအထားဖြစ်နေတာပါတိုင်းရင်းသားအရေးလေးလာအကဲခတ်သူပြည်သူ့လွတ်တော်ကိုယ်စားလှယ်ဟောင်းဦးရဲထွန်းက
ဒီဟာရေချီသွားမှာပဲရေချီသွားရင်ကျန်တဲ့တယောက်နားလည်မှုရအောင်ဆွေးနွေးရင်းနဲ့ဖြည်းဖြည်းကျမဒါသဘောတူညီချက်ကိုရှိမယ်ဆိုရင်တော့တမတော်ကပြောသလိုပေါ့၃နှစ်နဲ့၅နှစ်အတွင်းရအောင်လုပ်မယ်ဆိုတော့ဒီတန်းတန်းမှာရအောင်လုပ်မယ်ဆိုတဲ့သဘောမျိုးပြောတာရှိတယ်အဓိကအရေးကြီးတာကတော့တက်မတော်ရဲ့ကျွန်တော်တို့အိုက်တိုင်းသားလက်နက်ကင်အဖွဲ့ရဲ့နောက်ပြီးတော့ NLD အစိုးရရဲ့ပေါ့နော်အဲ့ဒီ၃ခုကတော့အဓိကဆွေးနွေးကြရမှာပေါ့
တိုင်းပြည်မှာနှစ်ပေါင်း60ကျော်ပြည်တွင်းဆစ်ဖြစ်ပြီးတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေနဲ့အစိုးရတပ်တွေကြားတိုက်ပွဲတွေဖြစ်ခဲ့တဲ့စစ်ရေးပဋိပက္ခတွေကြောင့်ဥယျာဉ်ဆုံးခွာထွက်ပြေးရသူစစ်ပီးစစ်ရှောင်ဒုက္ခသည်တွေအပြစ်မဲ့ဒေသခံပြည်သူတိုင်းရင်းသားလူထုရဲ့လူခွေဆိုးဆိုးဝါးဝါချိုးဖောက်ခံရတဲ့အနေအထားတွေကတော့စစ်မှန်တဲ့ငြိမ်းချမ်းရေးဖော်ဆောင်မယ်ဆိုတဲ့အရက်သားအစိုးရလက်ထက်ကျင်းပခဲ့တဲ့ဒီ21ရာစုပင်လုံးမှာတင်ပြခဲ့တာအားနည်းခဲ့တယ်လို့လူခွေလှုပ်ရှားသူတွေကထောက်ပြပါတယ်ဒါပေမဲ့လူစစ်ဆက်ဆွေးနွေးမဲ့နိုင်ငံရေးဆွေးနွေးပွဲတွေမှာတော့လူလူအတွက်အဓိကအရေးကြီးလိုအပ်တဲ့လူခွေချိုးဖောက်မှုအခြေအနေတွေကိုရှေ့တန်းတင်ဆွေးနွေးဖို့အဓိကလိုအပ်တယ်လို့လူခွေလှုပ်ရှားသူညီမြချင်းမြန်မာရဲ့ဒါရိုက်တာဦးအောင်မြင့်မင်းကအခုလိုပြောပါတယ
်ဒီတိုင်းရင်းသားတွေဘက်ကသူတို့ဘက်ကဘယ်လိုမျိုးတိုင်းနိုင်ငံကိုထူထောင်ခြင်းလဲဆိုတဲ့ပုံစံမျိုးရဲ့စစ်တပ်ဘက်ကဘယ်လိုယူဆရှိလဲဆိုတဲ့အယူဆနှစ်ခုအပြိုင်မှုကိုကျွန်တော်တိတိကျကျတွေ့ရတယ်ဒါပေမဲ့လက်ရှိဖြစ်နေတဲ့ဒီတည်ရင်းဒုက္ခတွေဒီအကြောင်းကိုတော့နိုင်ငံတစ်ခုလုံးမှာဖြစ်တော့နိုင်တစ်မျိုးသားလုံးနဲ့ဆိုင်သော issue အနေနဲ့ဆွေးနွေးတာကိုကျွန်တော်သိမတွေ့ရဘူးဗျအမှန်တော့ကျွန်တော်တို့တစ်ဖက်ကရင်းရှေအနာဂတ်တိုင်းပြည်ကိုဘယ်လိုထူထောင်မလဲဆွေးနွေးမှုတွေလိုအပ်တယ်လို့လက်ရှိကျွန်တော်တို့ဒီတိမ့်နဲ့ချီသောတည်ရင်းဒုက္ခတွေဒီကိစ္စနောက်ကတိပတ်မှာရောက်နေဒုက္ခတွေပြန်လဲပို့ဆောင်ပေးတဲ့ကိစ္စဒီကိစ္စတွေကိုလည်းကျွန်တော်တို့အရေးပေါ်လှုပ်ဆောင်မဲ့ issue အနေနဲ့ဆွေးနွေးတင်တာတွေကျွန်တော်ရှိတယ်ဒါပေမဲ့ထင်သလောက်ဆွေးနွေးမှုမရှိဘူးလက်ရှိဖြစ်နေတဲ့လူခွေကိစ္စတွေကိုဘယ်လိုမျိုးရက်တက်အောင်လှုပ်ဆောင်မလဲဆိုတဲ့အကြောင်းအရာကိုလက်တွေ့ကြကြတင်ပြတာဆွေးနွေးတဲ့သဘောတရားတွေလည်းအားနေတာတွေ့ပါတယ်အဲဒါအနာဂတ်ပြည်တော်စုထူထောင်မှုအတွက်ဆွေးနွေးနေတဲ့အချိန်မှာလက်ရှိအရေးတကြီးဖြေရှင်းရမယ့်အကြောင်းအရာတွေကမေးမိန်တယ်လို့ရေဘူးရသတ်မှတ်ချင်ပါတယ်ခင်ဗျာအခုဒီနေ့တွေ့ဆုံတဲ့၄ရက်ကြာဆွေးနွေးမှုကနောက်ထပ်မိုင်မောင်းများစွာဆက်လက်ပြီးခြိတက်ဖို့အတွက်နောက်ထပ်လှုပ်ဆောင်မှုလိုအပ်နေတဲ့လမ်းကြောင်းရဲ့အစဖြစ်တယ်အဲဒါလှုပ်ဆောင်တဲ့အချိန်မှာအယူဆရေးရာရအစင်မပြေမှုတွေကိုနောက်တစ်ခါတွေ့တဲ့အချိန်မှာသင်ငန်းစာယူပြီးထပ်မဖြစ်အောင်ပြည်သူလူထုရဲ့ဘဝနဲ့သက်ဆိုင်သောအကြောင်းအရာတွေဖြစ်တဲ့နိုင်ငံရဲ့အကျိုးစီးပွားနဲ့သက်ဆိုင်တဲ့အကြောင်းအရာတွေဖြစ်တဲ့အတွက်အတ္တတွေချုပ်ပြီးတော့တိုင်းပြည်အကျိုးအတွက်လှုပ်ဆောင်ပေးဖို့တိုက်တွန်းချင်ပါတယ
်ဒီပြည်အောင်စုညီညာရေးညီလာခံ21ရာစုပင်လုံကနေတက်မတော်အစိုးရနဲ့တိုင်းရင်းသားနိုင်ငံရေးပါတီတွေအပါအဝင်နိုင်ငံရေးအင်အားစုတွေနောက်အပြစ်ရတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရောအပြစ်မရထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အသီးသီးရဲ့သဘောထားယက်တီချက်တွေကိုပါပြည်သူတွေကတိုက်ရိုက်သိရှိခွင့်ရခဲ့တဲ့အတွက်21ရာစုပင်လုံညီလာခံကအစပြုခဲ့တဲ့ရှေ့နိုင်ငံရေးဆွေးနွေးပွဲတွေမှာတော့ပို့ပြီးတော့ခိုင်မာလေးနဲ့လက်တွေ့ကြတဲ့စစ်မှန်တဲ့ငြိမ်းချမ်းရေးဖော်ဆောင်မှုတွေကိုဆက်ပြီးတော့ညှိနှိုင်းဆွေးနွေးနိုင်မယ်လို့ပြည်သူတွေဘက်ကတော့ယုံကြည်မျှော်လင့်နေကြပါတယ်ရှင်
မဆုံမပြပြသွားတာဖြစ်ပါတယ်အခုတခါတော့တနိုင်ငံလုံးပြစ်ခတ်ရဆေးစာချုပ်နဲ့ဆိုင်တဲ့သတင်းကိုပြောပြခြင်းပါတယ်နောက်တလားလောက်အချာမှာစတင်မဲ့အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေမှာပါဝင်လို့တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဟာတနိုင်ငံလုံးပြစ်ခတ်ရဆေး NCA စာချုပ်ကိုလက်မှတ်ထိုးရမှာဖြစ်တယ်လို့21ရာစုပင်လုံးညီလာခံကျင်းပရေးကော်မတီတာဝန်ရှိသူတွေကပြောလိုက်ပါတယ်နေပြည်တော်မှာလက်ရှိကျင်းပနေတဲ့ပင်လုံးညီလာခံတတိယမြောက်နေ့အပြီးပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားခဲ့တာပါအကြောင်းစုံကိုတော့ကိုညာဝင်းအောင်ကတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
လက်ရှိကျင်းပနေတဲ့21ရာစုပင်လုံးညီလာခံမှာအားလုံးပါဝင်ခွင့်ရရည်ဆိုတဲ့အခြေခံမူအရအပြစ်ရအဖွဲ့တွေရောအပြစ်မရရသေးတဲ့အဖွဲ့အများစုကပါတက်ရောက်ဆွေးနွေးခွင့်ပေးထားတယ်ဆိုပေမဲ့နောက်လာမယ့်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေနဲ့ငြိမ်းချမ်းရေးဖြစ်စဉ်မှာပါဝင်ခွင့်ရကျင်တယ်ဆိုရင်တော့အပြစ်မရရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဟာ NCA အပြစ်ခတ်ရဆဲရေးစာချုပ်ကိုလက်မှတ်ထိုးရမှာဖြစ်တယ်လို့ပင်လုံးညီလာခံကျင်းပရေးကော်မတီတာဝန်ရှိသူတွေကပြောဆိုလိုက်တာပါစက်တင်ဘာလ2ရက်တောက်ကြနေ့ညနေပိုင်းမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအစိုးရငြိမ်းချမ်းရေးညှိနှိုင်းမှုကိုယ်စားလှယ်အဖွဲ့ခေါင်းဆောင်တူဦးဖြစ်တဲ့ဒုတိယဗိုလ်ချုပ်ကြီးဟောင်းခင်ဇော်ဦးကခုလိုပြောဆိုလိုက်တာဖြစ်ပါတယ်ရှေ့ဆက်ဆွေးနွေးသွားမယ့်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေနဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေဟာ NCA အပြည့်ရစာချုပ်ပေါ်အခြေခံထားတာကြောင့်ဖြစ်တယ်လို့သတင်းစာရှင်းလင်းပွဲမှာပြောသူကတော့အပြည့်ရလက်နက်ကိုင်အဖွဲ့ဖြစ်တဲ့ချင်းအမျိုးသားတပ်ဦး CNF ခေါင်းဆောင်တူဖြစ်သူဒေါက်တာစလိုင်းလျံမုံစာခေါင်ပဲဖြစ်ပါတယ
် NCA လက်မှတ်ကြီးထူတဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းတွေကိုပဲအမျိုးသားရှင်းနိုင်ရေးဆွေးနွေးပွဲမှာပါဝင်ဆွေးနွေးပိုင်ခွင့်ပေးမှာဖြစ်တယ်ဘာဖြစ်လို့လဲဆိုတော့ဒီငင်းချင်းဖြစ်စဉ်ကြီးဒီနိုင်ငံရေးဆွေးနွေးပွဲဖြစ်စဉ်ကြီးအားလုံးကတော့ NCA ပုံမူတည်ပြီးတော့သွားတာဖြစ်တယ် NCA မှာကျွန်တော်တို့တပ်ဖြစ်စဉ်မတော်ပဲနဲ့ဘူပေါင်းမှာပါရမယ်အမျိုးသားရှင်းနိုင်ငံရေးရှင်ပွဲမှာပါရမယ်ပြည်ထောင်စုငင်းချင်းငလာကတည့်ရဝမယ်ဆိုတဲ့ဟာမဖြစ်နိုင်ပါဘူ
းငင်းငယ်ရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC အနေနဲ့လာမယ့်တစ်လလောက်အတွင်းနိုင်ငံရေးမူပေါင်းတွေကိုအပြီးသတ်ရေးဆွဲသွားမှာဖြစ်ပြီးအဲ့ဒီမူပေါင်းပေါ်အခြေခံကတိုင်းနယ်ပြည်နယ်တွေမှာအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေဆက်လုပ်သွားမှာဖြစ်တယ်လို့ဒုတိယဗိုလ်ချုပ်ကြီးဟောင်းခင်ဇော်ဦးကပြောပါတယ
်နောက်တစ်ကြိမ်ကျင်းပမယ့်ညီလာခံမတိုင်ခင်မှာကျွန်တော်တို့ဒီ political framework ကို နောက်ဆုံးအပိဒါကျွန်တော်တို့ပြန်လည်ပြင်ဆင်ရေးသားတာလုပ်ပါအဲ့လုပ်ပြီးလို့ရှိရင်အဲ့ဒီ political framework ရအမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲတွေကျင်းပပါသက်ဆိုင်ရာပြည်နယ်တိုင်းဒေသကြီးတွေမှာဒေသလိုက်လူမျိုးလိုက်နောက်တစ်ခါအကြောင်းအရာလိုက်ဆိုဆက်ဆော forum တွေဒါတွေကိုကျင်းပကြပါအဲ့လိုကျင်းပဖို့အတွက်ကျွန်တော်တို့ကကန္တာတွေခေါင်းစဉ်တွေကျွန်တော်တို့ချပေးပါအဲကျွန်တော်ထင်တော့ဟိုတတလပတ်ဝန်းကျင်လောက်အတွင်းမှာဒါတွေဖြစ်လာမှာပါဒါယူဆတာပါเนาะကျွန်တော် framework တော့လုပ်ရအောင်ပါပေါ့
နိုင်ငံရေးဆွေးနွေးပွဲတွေကိုကန္တာ6ခုခွဲပြီးဆွေးနွေးသွားမှာဖြစ်ပါတယ်အဲ့ဒီဆွေးနွေးပွဲမှာအစိုးရလွှတ်တော်နဲ့တပ်မတော်ကအစုတစုတိုင်းသားလက်နက်ကိုင် EAO တွေကတစုနဲ့နိုင်ငံရေးပါတီတွေကအစုတစုဖြစ်ပါဝင်ဆွေးနွေးကြမှာဖြစ်ပါတယ်ဆွေးနွေးချက်အားလုံးကို UPDJC မှာစုံချက်ဖြစ်ထားပြီးကြေလည်မှုရတဲ့အထိဆွေးနွေးမယ်လို့ဒေါက်တာစလိုင်းညံမုံကပြောပါတယ
်တကယ်နိုင်ငံရေးဆွေးနွေးပွဲလုပ်ရမယ့်နေရာက UPDJC ဖြစ်ပါတယ်အဲ့ဒီ UPDJC မှာသဘောတူညီမှုရနိုင်တဲ့အပိုင်းတွေကိုကျွန်တော်တို့အနေနဲ့ပြည်တော်စုငင်းချိုင်းငလာကကိုတိမ်ပါဖြစ်တယ်ပြည်တော်စုငင်းချိုင်းငလာကမှာတော့နောက်တစ်ခါမှဆိုရင်တော့စုဖွဲ့လိုက်ဆွေးနွေးဒါကိုသဘောတူလို့ရှိရင်ကျွန်တော်တို့ပြောမှတ်တာနောက်ထပ်ချုပ်လာမှာကျင်ပါတယ်ပြည်တော်စုငင်းချိုင်းငလာကမှာတော့အနည်းဆုံးပြည်တော်စုသဘောတူစာချုပ်အချက်တစ်ချက်သုံးချက်လို့ထွက်လာမယ်လို့ကျွန်တော်တို့ပြောလင်းတယ်
ဦးသိန်းစိန်အစိုးရလက်ထက်က NCA အပြည့်အစာချုပ်ကိုတိုင်းရင်းသားလက်နက်ကိုင်၈ဖွဲ့ကသာလက်မှတ်ရေးထိုးခဲ့တာဖြစ်ပြီးအားလုံးပါဝင်ခွင့်ပေးရမှုကိုဦးသိန်းစိန်အစိုးရကလက်မခံတာကြောင့် UNFC တပ်ပေါင်းစုမှပါတဲ့ကြံလက်နက်ကိုင်၉ဖွဲ့ကလက်မှတ်မထိုးပြခဲ့ကြတာဖြစ်ပါတယ်ခင်ဗျာ
ပြောစုငင်းချင်းညီလာခံ21ရာစုပြင်လုံကတော့ကျင်းပပြီးစီးသွားပါပြီဒီနီလာကနဲ့ပတ်သက်ပြီးနောက်ဆုံးအချိန်ထိသိရတဲ့အခြေအနေအရရက်ရှေ့ဆက်လှုပ်ဆောင်သွားမှာ၏ရှေ့လားလာတွေနဲ့ပတ်သက်ပြီးတော့ဒီစနေညတရားလူလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးကြတယ်ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအချိန်မီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က1239231999လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါခင်ဗျာ
သောတာရှင်တွေအနေနဲ့ကျွန်တော်ရဲ့ဓာတ်ရိုက်လေးလံစီစဉ်မှာပါဝင်ဆွေးနွေးကြဖို့ကိုထပ်မံဖိတ်ခေါ်ပါရခင်ဗျာကျွန်တော်တို့ VO မြန်မာပိုင်းကနေထုတ်လွှင့်နေတဲ့သတင်းတွေနဲ့ပတ်စင်ကဏ္ဍတွေကိုအင်တာနက်ကနေနားဆင်ကြတဲ့ဆိုတော့ www.burmese.voanews.com ဆိုတဲ့အင်တာနက်စာမျက်နှာမှာပြန်လည်နားဆင်ဖတ်ရှုနိုင်သလိုကျွန်တော်တို့ရဲ့ Facebook စာမျက်နှာကနေတဆင့်လည်းနားဆင်ဖတ်ရှုနိုင်ပါတယ်ကိုယ်ကဆက်ပြီးတော့သတင်းချင်းချုပ်ကိုနားလောင်ကတက်လက်ချင်းရပေးမှာဖြစ်ပါတယ်ခင်ဗျာ
ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံ20 G20 ထိပ်သီးညီလာခံကိုတခြားကမ္ဘာအကောင်ဆောင်တွေနဲ့အတူတက်ရောက်ဖို့အမေရိကန်သမ္မတဘရက်အိုဘားမားဟာတရုတ်နိုင်ငံဟန်ဂျိုးကိုစနေနေ့ခင်းပိုင်းမှာရောက်ရှိပါရယ်ညီလာခံမကျင်းပခင်မှာတရုတ်သမ္မတရှီကျင်းပင်နဲ့သမ္မတအိုဘားမားတွေ့ဆုံမှာပါထိပ်သီးညီလာခံကိုနရက်တာကျင်းပမှာဖြစ်ပြီးဒီညီလာခံပြင်းရင်မစ္စတာအိုဘားမားဟာလောအိုစ်နိုင်ငံဗီယန်ချန်ကိုဆက်လက်ထွက်ခွာပြီးတော့အင်္ဂါကနေဂျာရာပင်နေ့ထိကျင်းပမယ်အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံနဲ့အရှေ့အာရှထိပ်သီးညီလာခံကိုတက်ရောက်မှာဖြစ်ပါရယ် G20 ညီလာခံအတွင်ခက်ခဲတဲ့အကြောင်းအရာတော်များများနဲ့မစ္စတာအိုဘားမားရင်ဆိုင်ရမှာဖြစ်တယ်လို့ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံ20ကခေါင်းဆောင်တွေဟာနှေးကွေးနေတဲ့ကမ္ဘာစီးပွားရေးဦးမော်လာအောင်ဘလို့အကောင်ဆုံးလုပ်ကြမလဲဆိုတာနဲ့ရာဒီဥတုပြောင်းလဲမှုကိုရပ်တန့်သွားအောင်82လောက်ကိုင်းသွားဖို့အပြင်းထန်ဆွေးနွေးကြမှာဖြစ်ပါတယ်။နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်နိုင်ငံခြားရေးဝန်ကြီးဒေါက်အောင်ဆန်းစုကြည်ဟာမကြခင်ပြက်ပိုင်းတွေအတွင်ပြပခီးစင်တွေကိုဆက်တိုက်ထွက်ဖို့ရှိနေပါတယ်။ဒီထဲမှာပထမဦးဆုံးခီးစင်ကတော့အရှေ့အာရှထိပ်သီးအစည်းအဝေးနဲ့အရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံထိပ်သီးအစည်းအဝေးတွေကျင်းပမယ်လာအိုစ်နိုင်ငံကိုသွားမှာပါ။ဒီခီးစင်တွေနဲ့ပတ်သက်ပြီးတော့နိုင်ငံခြားရေးဌာနညွှန်ကြားရေးမှူးဒေါက်အေးအေးဆိုက VOA ကိုအတည်ပြုပြောဆိုပါရယ်။အရှေ့အာရှထိပ်သီးအစည်းအဝေးနဲ့အာဆီယံထိပ်သီးအစည်းအဝေးတွေကိုလာအိုစ်နိုင်ငံဗီယန်ချမ်းမြို့တော်မှာစက်တင်ဘာလ6ရက်နေ့ကနေ10ရက်နေ့ထိကျင်းပမှာဖြစ်ပြီးအမေရိကန်သမ္မတဘာရက်အိုဘားမားအပါအဝင်ဒေတာရင်းထိပ်တန်းခေါင်းဆောင်တွေတက်ရောက်ကြဖို့ရှိပါရယ်
။သတင်းချင်းချုပ်ကိုနန်းလောင်ချညာဖေးခဲ့တာဖြစ်ပါရယ်။ဒီညနေအစည်းအဝေးထုတ်လုပ်ရမှုကမတ်ဆူမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Void Deck Zone ဖြစ်ပါတယ် VOA American အသံညနေခင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိ line တို့ meter 16 19နဲ့25တို့ကနေအသံလွှင့်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်သောရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.